ဒီကနေ့ဖေဖော်ဝါရီလ13ရက်ဗိုလ်ချုပ်အောင်ဆန်းအသက်108နှစ်ပြည့်တဲ့မွေးနေ့အထိမ်းအမှတ်အဖြစ်နဲ့နိုင်ငံတော်ကဒေတာတချို့မှာဆရာနာရှင်ဆန့်ကျင်ဆန္ဒပြကြသလိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေတာတွေကအကြောင်းနေမှာဗိုလ်ချုပ်နဲ့တော်လှန်ရေးအကြောင်းတွေဟောပြောတာတွေလည်းလုပ်ခဲ့ကြတယ်လို့ဆရာနာရှင်ဆန့်ကျင်ရေးအင်အားစုတွေကပြောကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကတင်ပြပေးပါပါခင်ဗျာ
ဒီကနေ့ကြရောက်တဲ့ဖေဖော်ဝါရီလ13ရက်နေ့ဗိုလ်ချုပ်အောင်ဆန်းအသက်108နှစ်ပြည့်မွေးနေ့မှာတော့စကိုင်းတိုင်းကနီနယ်ထဲမှာငါတို့ဒီဗိုလ်ချုပ်အောင်ဆန်းများဆိုတဲ့ခေါင်းစည်းစာတန်းကိုကန်ဆောင်ပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်။ဒီလိုမျိုးခြိတက်ဆန္ဒပြခဲ့ကြတဲ့ရည်ရွယ်ချက်ကိုတော့ကနီမြို့နယ်နှွေဦးတော်လန်ရဲ့တပိတ်အင်အားစုဦးဆောင်သူကိုပြည့်အောင်နိုင်ကအခုလိုပြောပြပါတယ်
။ကျွန်တော်ကနီနယ်ကတော့ကျန်တာတင်းကြီးနဲ့ပုံစံမျိုးမျိုးနဲ့စပိတ်စီကြောင်းနဲ့ဆန္ဒပြမှုတွေကိုကျွန်တော်လုပ်ခဲ့ပေါ့အခုလည်းလုပ်တယ်အဲဆိုရင်ကျွန်တော်နေနေဗိုလ်ချုပ်အောင်ဆန်းရင်ဝင်နေမှာပါကြောင်ဒါမျိုးလုပ်ကလေးပေါ့အဓိကကတော့ဗိုလ်ချုပ်အောင်ဆန်းကိုကျွန်တော်တို့အနေနဲ့မမေ့ဘူးပေါ့အဲဆိုလို့ရှိရင်ဗိုလ်ချုပ်အောင်ဆန်းဆိုတာကျွန်တော်ပြည်သူ့ရဲ့ဗိုလ်ချုပ်ပေါ့ဗိုလ်ချုပ်ဆိုတာကျွန်တော်တို့ဘယ်တော့မှမမေ့ရတယ်လို့ကျွန်တော်တို့နိုင်ငံရဲ့အကျိုးကိုဆောင်ရွက်ခဲ့တဲ့အာဇာနည်တစ်ဦးဖြစ်တယ်ပေါ့အဲ့ဒါကြောင့်မလို့အာဇာနည်ဆိုတာကဘယ်တော့မှမတည်ဘူးလူတည်သွားပေမဲ့နာမည်မတည်ဘူးဆိုတော့ကျွန်တော်ပြည်သူလူထုကိုပြောချင်တယ်အဲ့တော့ဒီဒီလူလူတွေအနေနဲ့လည်းပဲဓာတ်ရုပ်ကိုဒီတယောက်ချင်းနေတယောက်ချင်းနေတဲ့ဟာဒါအာသာနေဖြစ်နေတယ်ဓာတ်ရုပ်တယောက်ချင်းနေတယောက်ချင်းနေဗိုလ်ချုပ်အောင်ဆန်းကြီးချစ်ဖို့ဖြစ်ရမယ်ဆိုစိတ်ထဲနဲ့ဒီကျော်လိုင်းကြီးမှာပူပေါင်းပါဝင်ဆောင်ရွက်ပြီးတော့မှအတူတူကသွားဖို့လိုရဲဆိုတဲ့ message ပေးရင်းနဲ့ကျွန်တော်တို့သိစညီညီတရားတွေဟောတယ်ကျွန်တော်တို့ဟာဒီဘယ်လိုပဲဖြစ်ဒီအချိန်ကြီးကာလတွေပြောင်းပြောင်းဒါဒီတော့လည်းကိုသွားမှရမယ်ပေါ့အာဂါနီစိတ်ချက်တွေမျိုးဘို့ဘာလို့ကဗိုလ်ချုပ်အောင်ဆန်းနေဖြစ်တယ်ဆိုရင်ဖြစ်ဖို့ရအတွက်ကြိုးစားသင့်တယ်ဆိုတဲ့ကြီးရွယ်ချက်နဲ့ဒါဆရာနိုင်ဆန့်ကျင်တဲ့ပြည်နယ်ဗိုလ်ချုပ်အောင်ဆန်းမွေးနေ့အမှတ်တရခံအောင်ပြုလုပ်တာပေါ့ဗျာ
လက်နက်ကင်တော်လန်ရေးလုပ်နေတဲ့သူတွေကလက်နက်နဲ့တော်လန်ရေးလုပ်နေကြတဲ့သူတွေပါဗိုလ်ချုပ်ရဲ့နီးလန်းနဲ့စိတ်ဓာတ်ကိုအတူယူလေးစားဖို့လိုသလိုအာနာရှင်ကိုလက်နက်ကင်တော်လန်ကြရင်းနဲ့ကိုယ်တိုင်အာနာရှင်ဖြစ်မသွားကြဘူးအထူးသတိထားသင့်ပါတယ်လို့ကိုပြည့်အောင်နိုင်ကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့တော်လန်ရင်းမှာလက်နက်ကင်တော်လန်ရင်းလက်နက်တော်လန်ရင်းပေါ့လက်နက်ကင်တော်လန်ရင်းကျော်လက်နက်တော်လန်ရင်းမှာတော့ကျွန်တော်တို့လုပ်နေကြတဲ့သူတွေကပုံစံအမျိုးမျိုးကိုလာယာလမ်းနေရတဲ့အမျိုးမျိုးဆိုတော့ကျွန်တော်တို့ဗိုလ်ချုပ်ရဲ့လမ်းစဉ်အတိုင်းသွားဖို့ဆိုတာအများကြီးကျွန်တော်တို့လိုအပ်ပါလိမ့်တယ်ကျွန်တော်တို့အတော်ကိုစူးစမ်းရမယ်ရုံးကန်ရမယ်အမိသားတော့ရှိတယ်ပေါ့ဘာလို့လဲဆိုတော့ကျွန်တော်မြန်မာတွေကအစွဲတွေအများကြီးနဲ့အရင်ကဆိုရင်ပါတီရောင်းသွေးတွေခွဲတာမျိုးကြီးကျွန်တော်ရှိကြတယ်ပေါ့ရှိကြတယ်ဆိုတော့လုပ်နေတဲ့နေရာမှာတော့အခက်အခဲတွေအမျိုးလိုရှိနေတယ်ဗိုလ်ချုပ်အောင်ဆန်းချမှတ်ထားတဲ့မူကောင်းတွေတိုင်းဗိုလ်ချုပ်အောင်ဆန်းကိုစိတ်တည်းစိတ်သက်တဲ့နှလုံးသားတွေပြည်ပြောင်းလဲဖို့ဆိုရင်ကျွန်တော်တို့ကအစမိဘပြည်သူတွေအနေနဲ့တော်လိုင်းကိုမြန်မြန်ပြီးချင်ရင်တော့ကျွန်တော်တို့ကြက်ကြက်သားသားတော့ကျွန်တော်တို့ဆုံးဖြတ်ရမယ့်အချိန်ရောက်နေပြီပေါ့ကြာနေလို့ကတော့ကျွန်တော်တို့မရဘူးအဲ့ဒါကြောင့်မလို့ဟိုကျွန်တော်တို့ကဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့မှာကျွန်တော်တို့တာဏိထံချလိုက်ကြပါဗိုလ်ချုပ်ကြီးစိတ်ကတည်းကတော့မွေးမယ်တော်လိုင်းကိုမြန်မြန်ပြီးအောင်ပြည့်ပြည့်သွားတာလုံမယ်ဆိုရဲ့ကျွန်တော်တို့သွားတင်နေပေါ့လက်နက်ကင်တော်လိုင်းကြီးမှာပါဝင်နေတဲ့သူတွေရောလက်နက်နဲ့တော်လိုင်းကြီးမှာပါဝင်နေတဲ့သူတွေရောကျွန်တော်တို့တော်လိုင်းသမားတွေအားလုံးကျွန်တော်တို့ဟိုစာနာတတ်တဲ့နှလုံးသားတွေများများရှိဖို့ကျွန်တော်တို့မွေးဖားပေးဖို့လိုအပ်တယ်လို့ကျွန်တော်တို့ပြောချင်ပါတယ်ဘာလို့လဲဆိုတော့အချင်းကလာကြလာနေအမြအာနာရှင်ကိုတော်လိုင်းရင်းနဲ့အာနာရှင်ဆန်ဆန်ပြုလုပ်နေတာမျိုးတွေကျွန်တော်လူအနေနဲ့များဆိုကျွန်တော်တို့ရှီကောင်းရှိနိုင်ပါတော့ဒီတော့ကကျွန်တော်တို့ဒီအနေနဲ့ကပြည်သူကိုပတ်ကံပေးတဲ့အခါကျွန်တော်အလုပ်လုပ်မယ်ပြည်သူအချင်းညီဘူးဆိုလို့ရှိရင်ပြည်သူချင်းသားတွေတင်တယ်ပါလေဒါကြောင့်မလို့ဗိုလ်ချုပ်ဆိုတဲ့ဆန္ဒမူနာပြုဖို့ရကောင်းတယ်ကျွန်တော်တို့ရဲ့အာဇာနည်လည်းဖြစ်တယ်သူရဲကောင်းလည်းဖြစ်တယ်လူ့ရဲ့ဖခင်ဖြစ်တယ်ဗိုလ်ချုပ်အောင်ဆန်းဘလို့ဒီမူကြည့်ကြံခဲ့တယ်ဒါတွေထုံးဘုချုပ်ထုံးကိုနှလုံးမူပြီးတဲ့အခါမှာကျွန်တော်တို့အလုပ်လုပ်တင်ပါတယ်လို့ကျွန်တော်တို့ပြောချင်ပါတယ
်မုံရွာလူလူတပိတ်တိုက်ပွဲဥဆောင်ကော်မတီကလည်းဒီကနေ့ကြားရောက်တဲ့ဘုချုပ်အောင်ဆန်းမွေးနေ့မှာ NUG ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့မူနဲ့တည်ထောင်ထားတဲ့အကြောင်းတွေကိုတွားရောက်ပြီးတော့တော်လန်ရေးအကြောင်းတွေနဲ့ဘုချုပ်အောင်ဆန်းအကြောင်းတွေကိုဟောပြောခဲ့ကြတယ်လို့မုံရွာစီးပွားရေးတက္ကသိုလ်ကျောင်းသားများတက်မကဥက္ကဋ္ဌကိုရှင်းတန်ကပြောပြပါတယ်
အဲ့ဒါဒီမောင်ကကျွန်တော်ဒီမောင်ကမျိုးလူလူသမီးတွေပဲဥဆောင်ကော်မတီမင်းကဒီကျွန်တော်တို့ဟောပေါ့ဒီကျောင်းဒီဒီဟောပေါ့ဒီဇိုင်းကြီးတွေဆိုရဖွဲ့ထားတဲ့ဒီကျောင်းတွေမှာဒီဟိုကျောင်းမှာကျောင်းမှာရှယ်ကျောင်းမှာကျောင်းတွေကိုကျွန်တော်အောင်ဆန်းစိတ်ချနေပတ်သက်ပြီးတော့ကျွန်တော်မွေးနေပတ်သက်ပြီးကြတော့အမှတ်တရစာရေးသွားပြောရပေါ့လေကျောင်းမှာကျောင်းတွေနေပတ်သက်ပြီးကြတော့ဒီတော်လိုင်းမှာဘယ်လိုမျိုးကိုဟောပေါ့ပတ်သက်လို့ရရင်ဆိုမျိုးတ ွားပြီးတော့ဟောပြောရမှာဆက်လုပ်တယ်ကျွန်တော်လည်းမပေါ်လို့ဒီဘိုးကျောင်းဆန်းကလည်းဟိုတိုင်းပြည်သူ့ရဲ့တိုင်းပြည်နဲ့လူမျိုးအတွက်ဒီသူ့ရဲ့အရာအလုံးကိုဒီတိုင်းပြည်နဲ့လူမျိုးအပေါ်မှာဒီမြုပ်နယ်ပြကြတာဒီတိုင်းပြည်လွတ်လပ်ရေးအောင်ကြိုးပမ်းသွားရပါတော့အခုကျွန်တော်တို့ဒီမျိုးတို့လည်းမှလည်းပြည်နာရှင်လက်အောက်ကနေပြကြတော့လွတ်မြောက်အောင်ကျွန်တော်တို့ပြည်သူပြည်သားတွေအားလုံးနဲ့ဘိုးကျောင်းဆန်းလို့စိတ်ထဲမှာပြရပြောကိုယ့်ရဲ့ဟိုကိုယ်စဉ္ညာဆန်းရှိတယ်မြတ်ကိုယ့်ရဲ့ဘဝတွေချင်းချင်းမြုပ်နယ်ပြကြတော့ဒီစိတ်အနာရှင်အကြပ်ဖက်အနာပြည့်စုံစုကောင်းဆောင်မင်းအောင်နိုင်လက်အောက်ကနေကျွန်တော်လွတ်မြောက်ဖို့အတွက်တော်ဒီမျိုးတို့လည်းကြည့်ပါဘူးဘုံဘဝဝင်ရဖို့နောက်ဆက်တွင်နောက်ဖြစ်ပေါ်လာမယ့်ဒီဒီမိုကရေစီဖက်ဒရယ်ပြည်အောင်စုနိုင်ငံတက်မှာလဲနိုင်ငံတက်နဲ့ကိုက်ညီနိုင်ငံသားတွေဖြစ်လာအောင်ဟုတ်ခုလိုမျိုးနေရင်ဒီချိန်ကနေတောင်းသားပွားကလေးက
ကိုယ့်ရဲ့
ကိုယ့်ရဲ့အသေးစိတ်တွေကိုပြန်ပြီးတော့ပြုရင်ကြောင်းလဲထားကြဖို့ညှင့်ထားကြဖို့အတွက်ကျွန်တော်တို့ဟောပြောခဲ့တယ်ဟု
တ်စကိုင်းတိုင်းတွင်းကတမူတပရင်ဖာကန်ကျွန်းလမြောင်ဘူးတလီနဲ့အရတော်တို့မှလည်းဘိုးကျောင်းဆန်းရဲ့108နှစ်မြောက်မွေးနေ့အထိမ်းမတ်ဆရာနာရှင်စန့်ကျင်ခြိတဲ့ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့ကလူငယ်တပိတ်အဖွဲ့တွေကလည်းဗိုလ်ချုပ်မွေးနေ့မှာအိမ်တွင်းကနေဆရာနာရှင်စန့်ကျင်စာရီနဲ့ဓာတ်ပုံရိုက်ပြီးတော့လူမှုကွန်ရက်မှာတင်ကြတဲ့လှုပ်ရှားမှုတွေကိုလုပ်ခဲ့ကြပါတယ်ရှင်
။မဆုံမွန်တင်ပြပေးခဲ့တာပါခင်ဗျာ။မြန်မာနိုင်ငံတဝမ်းကစတင်ကြောင်းဒီမှာအခုလိုဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့ရောက်တိုင်းနေ့စဉ်ဟောပြောပွဲတွေစာချီစာကုန်းနဲ့ကြပြရွတ်ပြိုင်ပွဲတွေကိုကျင်းပလေရှိပေမဲ့လက်ရှိအုပ်ချုပ်ရေးအာဏာယူထားတဲ့စစ်ကောင်စီကတော့ဒီနေ့မှာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့နဲ့ဆိုင်တဲ့အခမ်းအနားတွေကိုအစဉ်အလာအတိုင်းကျင်းပခဲ့တာမတွေ့ရဘူးလို့မြန်မာနိုင်ငံအတွင်းကဒေသခံတချို့ကပြောကြပါတယ်ခင်ဗျာ။